အစ္စရေးနိုင်ငံမြောက်ပိုင်းကဆာဖက်မြို့ကိုဒုံးကျည်ဒဇင်ထိမှန်ပြီးနောက်ဗိုလ်တုံးနှင့်အစောပိုင်းမှာလေဗနွန်နိုင်ငံတောင်ပိုင်းကိုအစ္စရေးကလေကြောင်းကနေတံပြန်တိုက်ခိုက်ခဲ့ပါတယ်။ဖြစ်စဉ်တွင်လေဗနွန်ဘက်ချမ်းမှာမျိုးသမီးတူနဲ့ကလေးငယ်2ဦးပါဝင်လူ4ဦးသေဆုံးခဲ့ပြီးအနည်းဆုံးလူ9ဦးဒဏ်ရာရခဲ့ကြောင်းလေဗနွန်လုံခြုံရေးအရာရှိတွေနဲ့ဒေသခံမီဒီယာတွေကိုကုကပြီး AP သတင်းမှာဖော်ပြပါတယ်။ Hezbollah အဖွဲ့ရဲ့ El Mana TV သတင်းမှာတော့အချစ်အမည်နဲ့နောက်ထပ်ကြေးရွာတွေ့ရမှာလဲလေကြောင်းတိုက်ခိုက်ခံခဲ့ရပြီးလူတူးသေဆုံးက9ဦးဒဏ်ရာရခဲ့တယ်လို့ဆိုပေမဲ့သေဆုံးခဲ့သူကအယက်သားလားဟစ်စ်ဘိုလာအဖွဲ့ဝင်2ဦးလားဆိုတော့ရှင်းရှင်းလင်းလင်းမပြောပါဘူးဗိုလ်တုံးနဲ့အစိုးပိုင်းမှာဖြစ်ခဲ့တဲ့အစ္စရေးနိုင်ငံမြောက်ပိုင်းဆဟမ်မြို့ကနေတလုံးကိုဒုံးကျည်ထိမှန်ခဲ့တဲ့ဖြစ်စဉ်မှာတော့အနည်းဆုံးလူ10ဦးဒဏ်ရာရခဲ့ပါတယ်ဒီတိုက်ခိုက်မှုမှာမျိုးသမီး2ဦးသေဆုံးတယ်လို့အစ္စရေးမီဒီယာတွေမှာဖော်ပြကြပေမဲ့အစ္စရေးစစ်တပ်ကတော့ဒါကိုချက်ချင်းအတည်မပြုပါဘူးဟစ်ဘိုလာဘက်ကတော့ဆဖစ်မြို့တိုက်ခိုက်မှုဟာသူတို့လက်ချက်မဟုတ်ဘူးလို့ကြေညာထားပါတယ်။တခါဂါဇာကမ်းမြောင်မှာတော့ဗိုလ်တုံးနေကတောင်ပိုင်းခန်းယူနစ်မြို့ကအဓိကစစ်ရုံးကြီးတုံဖြစ်တဲ့အယ်နာဆာစစ်ရုံးကနေလူတွေစတင်ပြောင်းရွှေ့နေကြပါတယ်။အဲဒီကနေပါလက်စတိုင်းတွေစွန့်ခွာကြဖို့အစ္စရေးအာဏာပိုင်တွေကအမိန့်ထုတ်ထားတာပါ။ရဲသားတွေကိုစစ်ရုံးကနေထွက်ခွာနိုင်ဖို့လုံခြုံတဲ့လမ်းကြောင်းဖွင့်ပေးထားတယ်လို့အစ္စရေးစစ်တပ်ကပြောပါတယ်ခင်ဗျာ။